COVID-19 ရောဂါဖြစ်ပွားနေတဲ့ကာလနိုင်ငံတကာကုန်သွယ်ရေးကြောင်းသမောပေါ်ကသမောသားတွေအလဲအလှယ်ကိုမလုပ်နိုင်ပဲနေရပြန်ဖို့အခက်ခဲနဲ့သမောပေါ်ပိတ်မိနေတဲ့မြန်မာသမောသားတွေလည်းရှိနေရဆိုတဲ့သတင်းကိုတင်ပြပေးပါပါကျွန်တော်ကတော့အစောထပ်ပါ COVID-19 ကမ္ဘာကရောဂါဖြစ်နေတဲ့ကာလပင်လယ်ကုန်သွယ်ရေးလမ်းကြောင်းပေါ်မှာပိတ်မိနေတဲ့သမောသားစုစုပေါင်း2,000,000ကျော်ရှိပြီးသူတို့ကိုလုံသားအသစ်တွေနဲ့စနစ်တကျလဲလှယ်တာတွေသက်ဆိုင်ရာနိုင်ငံတွေကစတင်လှုပ်ဆောင်ပေးဖို့ကုလသမဂ္ဂကိုနိုင်ငံတကာအဖွဲ့အစည်းတချို့ကတောင်းဆိုထားပါတယ်။ဒီလိုပိတ်မိနေတဲ့အထက်မြန်မာသမောသားတွေလည်းပါပါတယ်။သူတို့ကိုလုံသားအသစ်တွေနဲ့အစားထိုးဖို့အတွက်လေကြောင်းလိုင်းတွေပြန်ဖွင့်မယ်။ဇွန်လ1ရက်အထိစောင့်ဆိုင်းရမယ်လို့မြန်မာနိုင်ငံပင်လယ်ကုသမောသားများအဖွဲ့ချုပ်ဒူဥက္ကဋ္ဌဦးတင်ဝင်းနိုင်ကပြောပါတယ်။
ကျေလို့နိုင်ငံတကာကခုနဒူဝေးဆိုတော့ခုနကိုဗစ်ဒီဆက်သိကိတ်ဟိုမလိုတော့ဘူးဆိုတော့ဒါကျွန်တော်တို့လည်းပြီးသွားပြီဗျာ။အဲအခုအထက်ထဲကတော့ရှိတယ်။တော်များများကတော့ဆင်းရည်တဲ့လူတွေအများကြီးပဲ။ဟိုကအဲလိုက်ညာပြိထားတော့ဆင်းလို့မရဘူး။ဒါနဲ့တကယ်ကြီးဆိုင်ဖွင့်ပြီးရဲ့ဆိုတော့အခြေအနေတော့အများကြီးပေါင်းလာတာ။တစ်ခါပြည်ကအခုလက်ရှိအောင်ပုံမှာတော့1,000ကျော်လောက်ရှိတယ်။
လူအသစ်လဲဖို့အတွက်သမောပေါ်သွားမဲ့သမောသားဟာ COVID-19 ကင်းရှင်းတဲ့ထောက်ခံချက်ရှိရမှာပါဒီထောက်ခံချက်ရဖို့မြန်မာနိုင်ငံပင်လယ်ကူးသမောသားအဖွဲ့ချုပ်ကအစိုးရကျန်းမာရေးဌာနနဲ့ညှိနှိုင်းပြီးစီစဉ်ပေးပါတယ်ဒီလက်မှတ်ရဲ့တက်တန်းက82နာရီပဲခန့်ပြီးထောက်ခံချက်ရထားသူအနေနဲ့ဒီတက်တန်းမကုန်ခင်သမောပေါ်ရောက်အောင်သမောကုမ္ပဏီဘက်ကစီစဉ်ပေးရမှာပါသမောပေါ်မတက်နိုင်ပဲ82နာရီကျော်ခဲ့မယ်ဆိုရင်တော့မိခင်နိုင်ငံပြန်သွားပြီးထောက်ခံချက်အသစ်ကိုထပ်လုပ်ရမှာဖြစ်ပါတယ်ဒီအချက်တွေပါဝင်သမောသားအသိအဟောင်းလဲလှယ်ရဲ့အခါအဆင်ပြေအောင်သက်ဆိုင်ရာအစိုးရကပြဋ္ဌာန်းချက်တွေတည်တည်ကြဲကြဲထုတ်ပြန်ပေးဖို့သမောလုပ်ငန်းရှင်များအဖွဲ့ချုပ်အပီပီဆိုင်ရာကုန်သွယ်ရေးတမကအပီပီဆိုင်ရာပို့ဆောင်ရေးအလုပ်သမားများတမကအဖွဲ့ချုပ်စတဲ့သုံးဘွဲကကုလသမဂ္ဂကိုစာပေးပို့ခဲ့ရပါလက်ရှိမှာ၄စိတ်အများစုကပိတ်ထားပြီးဇွန်လမှပြန်ဖွင့်ကြမှာပါဦးစားပေးအနေနဲ့ကျမကြီးမကောင်းသူလစာမရလို့နေရပြန်ခြင်းသူစာကျုပ်တက်တန်ကျော်ရဲသူလေးစိတ်ဖွင့်တဲ့နိုင်ငံကသူဒီလိုအချက်တွေနဲ့ကန့်ညီရသူတွေကဦးစားပေးလဲလှယ်ခွင့်ရကြမှာပါပင်လယ်ရေကြောင်းမှာမြန်မာနိုင်ငံကနိုင်ငံပေါင်း150လောက်နဲ့ချိတ်ဆက်ကူတန်းနေရပါလက်ရှိမှာမှတ်ပုံတင်ထားရဲ့မြန်မာသမောသားအရာရှိကြီးငယ်စုစုပေါင်း3,000ကျော်ရှိနေပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ